ကောဇာတကရ1383ခုနှစ်တရင်ကျွတ်လာဇန်15ရက်ခရစ်နှစ်2011ခုနှစ်အောက်တိုဘာလ12ရက်ဗုဒ္ဓဟူးနေ
့ဒီနေ့တရင်ကျွတ်လာပြည့်နေ့ဆိုတော့တပြေတည်းမီးပူဇော်ကြမှာပေါ့နော်မီးပူဇော်ကြတော့ဒီမြတ်စွာဘုရားရဲ့အလိုတော်ကြောင့်မိမိတို့ရဲ့ယဉ်ကျေးမှုသဘောတရားလေးတွေကိုလက်ကင်ထားပြီးတော့ပူဇော်ဖို့နှစ်စင်လိုက်ပဲပြောခဲ့တယ်ပေါ့ဒီနေ့လည်းပဲဒါနဲ့ဆက်ပြီးတော့တပည့်တော်လျှောက်ထားစရာရှိတာလေးတွေလျှောက်ထားပေးမယ်အဲ့တော့တပည့်တော်တို့ဒီပုဂ္ဂိုလ်တယောက်မိုင်မဲတဲ့ပုဂ္ဂိုလ်တယောက်နဲ့မြင့်မြတ်ပြည့်ဝတဲ့ပုဂ္ဂိုလ်တယောက်ဒီလိုအကြံဉာဏ်အဖြစ်နှစ်မျိုးနှစ်စားခွဲလို့ရတယ်ပေါ့အဲ့တော့ပုဂ္ဂိုလ်ကိုအကျဉ်းချုပ်ခွဲရင်ဘယ်နှမျိုးခွဲလို့ရလဲနံပါတ်1ကမိုင်မဲတဲ့ပုဂ္ဂိုလ်နံပါတ်2ကနံပါတ်2ကမြင့်မြတ်ပြည့်ဝတဲ့ပုဂ္ဂိုလ်နံပါတ်2ကပြန်ပြောကြည့်နံပါတ်1ကနံပါတ်2ကအဲ့တော့အကြောင်းတရားတွေကတော့ဘာကြောင့်ဘာကြောင့်မိုင်မဲတယ်ဘာကြောင့်ဘာကြောင့်မြင့်မြတ်ပြည့်ဝတယ်ဆိုတာအမျိုးမျိုးကြံခံတေသနာရရှိတယ်ပေါ့ဒါပေမဲ့လို့လူရင်းအချုပ်ကတော့အတူတူပါပဲအဲ့တော့ဒီထဲမှာတပည့်တော်ဒီနေ့ဘာပြောခြင်းတလဲဆိုတော့ဘလိုပုဂ္ဂိုလ်မျိုးကိုမိုင်မဲတဲ့ပုဂ္ဂိုလ်လဲဘလိုပုဂ္ဂိုလ်မျိုးကိုမြင့်မြတ်ပြည့်ဝတဲ့ပုဂ္ဂိုလ်လဲဆိုတာမြတ်စွာဘုရားဒေသနာတစ်ခုနဲ့ချင့်ချိန်ပြီးတော့တပည့်တော်နည်းနည်းပြောပြပေးမယ်။ဒါမှမိထွန်းချင်းရဲ့အနှစ်သာရတွေလည်းပဲမိမိတို့တွေ့ရှိမှာပေါ့။ကဲအားလုံးလိုက်ဆိုလိုက်။သင်မသင်လက်ချင့်ချိန်တဲ့မြင့်မြတ်ပြေဝသူသင်မသင်လက်ချင်ချင်းတဲ့မြင့်မြတ်ပြေဝသူကဲဆိုကြည့်တယ်မှာအဲ့တော့ဒီနေ့ပြောချင်တာကတော့မြင့်မြတ်ပြေဝသူနဲ့မိုင်မဲတဲ့ပုဂ္ဂိုလ်ခွဲခြားတဲ့နေရာသိနာမသိနာဒီလိုချင်းချိန်တတ်တဲ့ပုဂ္ဂိုလ်ကိုဘယ်လိုပုဂ္ဂိုလ်လို့ခေါ်မလဲတကယ်လို့သိနာမသိနာကိုမချင်းချိန်တတ်ပါဘူးဆိုရင်ဘယ်လိုပုဂ္ဂိုလ်ခေါ်မလဲအဲ့တော့ဒီလိုတို့ဘာတွေချင်းချိန်သိတယ်လဲဆိုတော့ကာလဒေသပုဂ္ဂလကိုချင်းချိန်သိတယ်တဲ့ဘာကိုချင်းချိန်သိတယ်လဲအ ਨੇ ဆုံးဒီ၃ချက်ကိုချင်းချင်းကြည့်ရမယ်အဲ့တော့ဒီ၃ချက်ကိုချင်းချင်းကြည့်တဲ့အခါမှာသင့်တော်သလားမသင့်တော်ဘူးလားဒါမျိုးလေးတွေချင်းချင်းရမယ်ပေါ့ဒါမျိုးမချင်းချင်းတတ်တဲ့ပုဂ္ဂိုလ်ဟာမိုင်မဲတဲ့အမျိုးသားထဲမှာရောက်သွားတတ်တယ်ချင်းချင်းတတ်တဲ့ပုဂ္ဂိုလ်ဟာမြင့်မြတ်ပြည့်ဝတဲ့ပုဂ္ဂိုလ်ဖြစ်သွားတတ်တယ်ဥပမာအားဖြင့်တပည့်တို့ဒီနေ့တည်င်းကျော်လာပြည့်နေ့ပေါ့ဘာနေ့လဲအဲ့တော့ဒီပြောသူကာလကိုချင်းချိန်လိုက်ရင်ဒီနေ့ဒီတရင်ကျော်လာပြည့်နေ့အဲ့တော့ဖုရားရှင်ဘယ်မှာဝါဆိုပြီးတော့ပြန်ကြွတော်မူခဲ့တယ်လဲတာဝရိန်သာနတ်ပြည်မှာဝါဆိုတော်မူပြီးတော့ပြန်ကြွခဲ့တယ်ဘာတရားဟောခဲ့တယ်လဲအဘိဓမ္မာတရားမြတ်စွာဘုရားတာဝရိန်သာမှာဟောကြားခဲ့တယ်ပေါ့အဲ့တော့ပြန်ဆင်းလာတဲ့အခါမှာရည်ရွယ်ချက်ကဒီအဘိဓမ္မာတရားကိုဘုသူ့ကိုကျေးဇူးဆက်ဖို့ဟောခဲ့တာလဲမေရောမိနဲ့ကိုကျေစုဆက်ဖို့ဘု து ကိုကျေစုဆက်ဖို့လဲအဲ့တော့ဒီတရားဟာရည်ရွယ်ချက်ကလည်းပဲကျေစုဆက်တဲ့တရားအင်မတန်မှနည်းနည်းသိမ်မွေ့တဲ့တရားဒီတရားကိုဟောတော်မူပြီးတော့မြတ်စွာဘုရားဒီနေ့လိုတရင်ကျော်လာပြည့်နေ့မှာသင်္ကတနဂိုပြည်ကိုပြန်ပြီးတော့ကြွတော်မူတယ်အဲ့တော့တပည့်တော်တို့ဗုဒ္ဓဘာသာဝင်တွေကဒီနေ့ဒီရက်ကိုမေရောရဲ့ကျေစုမိခင်ရဲ့ကျေစုကိုအပြည့်အဝဆက်ပြီးတော့ပြန်ကြွလာတော်မူတဲ့မြတ်စွာဘုရားကိုဘာနဲ့ပူဇော်ကြမှာလဲဒါကြောင့်မို့တရင်ကျော်လာပြည့်နေ့ရဲ့ကာလကိုကြည့်လို့ရှိရင်ဂျေဇုဆက်တဲ့နေ့ပဲဘာလုပ်တဲ့နေ့လဲအဲ့တော့အချိန်ကာမြတ်စွာဘုရားရှင်ဂျေဇုဆက်ပြီးတော့ပြန်ပြီးတော့ဆင်းလာတာပျော်ပါးတဲ့နေ့လားဂျေဇုဆက်တဲ့နေ့လား ဲ့တော့ဒီကာလကိုလည်းတပည့်တို့ချင်းချင်းသိနေဒါကြောင့်တပည့်တို့ကမြတ်စွာဘုရားကိုပူဇော်တဲ့အခါမှာဒီကာလကိုလည်းပဲချင်းချင်းပြီးတော့တွေ့ရတယ်။နောက်ပြီးတော့ဒေတာအနေနဲ့တပည့်တို့ဟာယခုဘုရားရှင်ရဲ့သားတော်လားရိုးရိုးလူသားလားအဲ့တော့ဘုရားရှင်ရဲ့သားတော်ဖြစ်တဲ့ကြောင်းကံထဲမှာတပည့်တော်တို့ရောက်နေပြီဒါဒေတာလေးကိုချင့်ချိန်တာအချိန်ခါကတရင်ကျွတ်လာပြီဘုရားရှင်ကိုယ်တော်တိုင်မေကတော်ရဲ့မိခင်ရဲ့ကျေးဇူးကိုဆက်တဲ့အချိန်ကာလအဲ့တော့ဒေတာအဖြစ်ကြည့်ရင်တပည့်တော်တို့ကလူနယ်ပယ်ထဲမှာရောက်မနေဘူးခုသာသနာနယ်ပယ်ထဲမှာဘုရားရှင်ရဲ့သားတော်ဆိုပြီးတော့လာပြီးတော့ဖြစ်တယ်အဲ့တော့ဒေတာအဖြစ်ကြည့်ရင်လည်းပဲငြိမ်းချမ်းနေမြေလားပူလောင်တဲ့နယ်မြေလားကဲငြင်းချမ်းတဲ့နေမိဒါလည်းပဲသဘောပေါက်သွားပြီ။နောက်ပုဂ္ဂလပုဂ္ဂိုလ်အနေနဲ့ကြည့်လို့ရှိရင်လည်းပဲတပည့်တော်တို့ဟာယဟန်တော်ဖြစ်နေတယ်။ဘာဖြစ်နေတယ်။ယဟန်တော်ဆိုတာလူမဟုတ်ဘူးပေါ့။ဘာမဟုတ်ဘူးလဲ။တပည့်တော်တို့မြတ်စွာဘုရားကနေ့စဉ်ဆင်ခြင်ရမယ့်တရား၁၀ပါးဒီကြောင်းမှာကိုရင်လေးတွေကစပြီးတော့ကြက်ခဲ့တယ်ပေါ့နော်။ကဲအားလုံးဆိုကြည့်လိုက်အင်ညောမေအာကဘောအနဆိုလိုက်အဲ့တော့ဒီတရားဟာတပည့်တို့ယဟန်တော်တွေတခါတည်းရန်ဆင်ခြင်ဖို့ဘုရားရှင်မိန်ကြားသလားအမြဲဆင်ခြင်ဖို့မိန်ကြားသလားအဲ့တော့အင်ညောမီအာကဘောကရဏီယောတိမေငါဤအင်ညောလူတို့၏အပြုမူမှတမျိုးတခြားသောအာကဘောအပြုမူကိုကရဏီယောပြုထိုက်ပါရကားတဲ့အဲ့တော့ဘုရားရှင်ရဲ့သားတော်ယဟန်တော်ဖြစ်လာလို့ရှိရင်သွားပုံလာပုံလူလူဖြစ်တဲ့သလားမဖြစ်တဲ့မူလားနေဘုံထိုင်ဘုံလူလူဖြစ်တဲ့နလားစားဘုံတောက်ဘုံရောဒါလေးတွေဟာတပည့်တို့ပုဂ္ဂလောက်နိုင်ချင်ရမယ်ဩငါရိုးရိုးလူသားမဟုတ်တော့မြတ်စွာဘုရားရှင်ရဲ့သားတော်ပုဂ္ဂိုလ်တစ်ပါးဖြစ်နေပြီမြင့်မြတ်တဲ့ယဟန်သာမဏေဖြစ်နေပြီကိုရင်ဖြစ်နေပြီဆိုပြီးဒါမျိုးမဆင်ကျင်သင်ဘူးလားဆင်ကျင်သင်နလားဒါကြောင့်တပည့်တို့ပြောခဲ့တာကာလဒေတာပုဂ္ဂလကိုဆင်ခြင်ရမယ်ဆိုတာကာလဆိုတာဒီနေ့ကဘာနေ့လဲဘုရားရှင်ဘာလုပ်ပြီးတော့ဆင်ခဲ့တဲ့နေ့လဲဘာကြီးရွယ်ချက်နဲ့ပြီးတယ်မှာဟောတယ်လဲမိခင်ကိုကျေးဇူးဆက်ဖို့အဲ့တော့အချိန်ကာလကလည်းကျေးဇူးဆက်တဲ့နေ့ပျော်ပွဲရွှင်ပွဲကျင်းပတဲ့နေ့မဟုတ်ဘူးဘာမဟုတ်ဘူးလဲနောက်ပြီးတော့ဒေတာလည်းတပည့်တော်တို့ဟာသာသနာနယ်ပယ်ငြိမ်းချမ်းတဲ့နယ်မြေမှာရောက်နေတယ်။ပူလောင်တဲ့နယ်မြေမှာမဟုတ်ဘူး။အဲ့တော့ဒေတာလည်းဘယ်ဒေတာရောက်နေလဲ။ဘယ်နယ်မြေမဟုတ်ဘူးလဲ။နောက်တစ်ခါပုဂ္ဂိုလ်အနေနဲ့ကြည့်ရင်လည်းပဲလူသားလားဘုရားရှင်ရဲ့သားတော်လား။အဲ့တော့ဒါတွေကိုဆဆရရချင်းချင်းကြည့်ခုနတုန်းကမြတ်စွာဘုရားဟောခဲ့တယ်ဒီလိုတို့ယဟန်သာမဏေတွေကနေ့စဉ်ဆင်ခြင်ရမယ်တရား၁၀ပါးထဲမှာတစ်ပါးအနေနဲ့လူတို့ရဲ့ပြုမှုမှာတမျိုးတခြားသောဆိုဒီလိုလည်းအမြဲတမ်းပြောခဲ့တယ်။ရှင်ဘုရားတို့ရေချိုးသွားတဲ့အခါလူတွေဆိုလို့ရှိရင်မနှလင်းလိုက်ဟိတ်နဲ့ဟန်နဲ့မျက်နှာသုတ်ပွားဦးပခုံးမောဟိုဘက်ဒီဘက်ခေါင်းမောကနေပြီးတော့တင်းဒါမျိုးလေးတွေပေါ့သွားတိုက်တန်လေးတွေတိုက်ပြီးတော့သွားတယ်ဒီလိုတို့ဒီလိုမသွားပါနဲ့ရေချိုးတဲ့အခါမျက်နှာသုတ်ပွားဦးတစ်ဖက်ကဧကတိအောက်မှာထားပြီးတော့ဧကတိကိုရမ်းပြီးတော့ဖုံသွားပါလူတွေလူရှက်နဲ့မသွားပါနဲ့သုံးခံတဲ့အခါမှာလည်းပဲပစ္စုခဏဆင်ခြင်းမှာမေတ္တာပွားများပါသုံးဖုံပေးတဲ့အခါလည်းပဲမေတ္တာပွားများပြီးတော့ပစ္စုခဏဆင်ခြင်းပြီးတော့ဖုံပေးပါဆိုတာဒါတွေလူတွေနဲ့မတူအောင်လုပ်ရတာပဲဘာနဲ့မတူအောင်လုပ်ရသလဲဒါမြတ်စွာဘုရားမိန့်မာခဲ့တာလားဘုန်းကြီးကပြောနေတာလားမြတ်စွာဘုရားမိန့်မာခဲ့တဲ့စကားဒါကြောင့်မို့ဒါလေးတွေကတတိထားတဲ့နေပေါ့အဲ့တော့ခုလည်းပဲစီမီးပူဇော်ပြီဆိုရင်အချိန်ကာလကမြတ်စွာဘုရားသခင်ကိုတော်မြတ်တောင်မှတကယ်မိခင်ရဲ့ကျေးဇူးကိုပြေဝဆက်ပြီးတော့ဆင်းလာတဲ့နေ့အဘိဓမ္မာခါတော်နေ့အဲ့တော့ဘိဓမ္မာခါတော်နေ့ဆိုခါတိုင်းလိုပဲ တန်ဃာတွေတခါတည်းရံမှာတပြို့တို့ဒီเจ้าမှာလှုပ်တယ်လို့ပဲပဋ္ဌာန်းတို့ဘာတို့ပစ္စယနေဒီတာတို့စုပေါင်းပြီးတော့အကြီးကြီးပူဇော်တာဒါအချိန်ကာလနဲ့မကန့်ညီဘူးလားကန့်ညီသလားအဲဒါလေးတွေကတော့ကောင်းပါတယ်တပြို့တို့မတိုက်တွန်းလဲရှင်ဖျားတို့ဒီကနေပြီးလို့မိတွေဘာတွေပူဇော်ပြီးလို့ရှင်ငြင်းငြင်းချမ်းချမ်းနဲ့ပူဇော်နည်းနည်းပါးပါးကိုရင်တဘာဝလူငယ်တဘာဝပျော်ရွှင်ချင်တာတပြို့တို့နားလဲပါတယ်သို့တော့လူတွေနဲ့တူသွားအောင်ရုပ်ပြက်ဆင်းပြက်စီမီပူဇော်တဲ့အနှစ်သာရတွေပြတ်သွားအောင်ပြောင်းပေါက်တာမီရှူမီပန်းတွေလွတ်တာဟေလာဝါလာနဲ့ကြောင်းထဲမှာစူပွက်နေတာဒါတွေကတော့ချိန်ကာလနဲ့မတင်တော်ပါဘူး။ဘာနဲ့မတင်တော်ဘူးလဲ။ဒါကြောင့်မို့ရှင်ဘုရားတို့အနေနဲ့ချိန်ကာလနဲ့တင်တော်အောင်အရင်နှစ်တွေလိုပဲနာယကတွေဇာချတွေကကိုယ့်အကိုအုပ်စုလေးတွေနဲ့အဘိဓမ္မာခါတော်နေ့မြတ်စွာဘုရားကျေးဇူးဆက်တဲ့ပြီးတော့ဆင်းလာတဲ့နေ့မှာပစ္စယနေဒေတာလေးတွေကိုစီကိုစီကိုကြောင်းသူเจ้ามาหยุบผ่านပြီးတော့ปูโซราใต้ပြီးတော့အဲ့ဒါအကောင်းဆုံးအသင့်လျော်ဆုံးချိန်ကာလနဲ့ညီမျှတာပဲအဲ့တော့ဒေတာအနေနဲ့လည်းပဲဒါမျိုးဖြစ်နေတော့စောစောကလို့ပေါ့ကြံတန်းတန်းတန်းနေအရင်နှစ်တွေကလည်းပဲမလုပ်ဘူးတပီတော့ပြောခဲ့တယ်ဟိုးတုန်းကတစ်နှစ်ကမီရှူမီပန်းလွတ်တာတို့မီဘုံပြန်လွတ်တာတို့ကြောင့်เจ้ามาနှောက်ရက်တွေတော်တော်ဖြစ်ခဲ့ရတယ်ဒါကြောင့်ဒါတွေကိုသင်ခန်းစာယူပြီးတော့အဲ့တော့ကိုယ်တိုင်လည်းပဲဒီဓမ္မတရားဟောပြီးတော့မိခင်ကိုကျေးဇူးဆက်လာတဲ့မြတ်စွာဘုရားကိုပူဇော်ပါတယ်ဆိုပြီးတော့စီမီလေးတွေထွန်းလို့နောက်သစ်ပင်တို့မြေကြီးပေါ်တို့ထွန်းတဲ့အခါမှာလည်းပဲရုပ်ကစိုးနှက်တို့ဘုံမစိုးနှက်တို့မြတ်စွာဘုရားကိုပူဇော်ကြပါဆိုပြီးတော့သူတို့ကိုပူဇော်စေလိုတဲ့စေတနာနဲ့လုပ်ရတယ်ဒါမှအနှစ်သာရပြေဝတဲ့အဘိဓမ္မာခါတော်နေ့ဖြစ်တယ်တကယ်လို့ဒီလိုမဟုတ်ဘဲနဲ့အားလုံးပေါ့သူများလုပ်တယ်လို့လိုက်ပြီးတော့ပျော်ရွှင်မှုတွေနဲ့လုပ်နေရင်ဒီပုဂ္ဂိုလ်ဟာကာလဒေတာပုဂ္ဂလကိုမသိတဲ့ပုဂ္ဂိုလ်တဲ့ဘာလို့မသိတဲ့ပုဂ္ဂိုလ်လဲဒီလိုမသိလို့ရှိရင်ဒီပုဂ္ဂိုလ်ကနှမျိုးနှစားတဲ့မှာဘယ်ထဲပါသွားမလဲဒါကြောင့်မို့ဘယ်သုံးချက်ကိုသိတင်တယ်လဲဒါလေးကိုတပြီးတော့နည်းနည်းဆက်ပြီးတော့ပြောပေးမယ်ပေါ့နော်ကဲအားလုံးလိုက်စို့ကာလဒေတာပုဂ္ဂလနိုင်စမတိသူကာလဒေတာပုဂ္ဂလနိုင်စမတိသူအချိန်မရွေအတံပေတွန်ရေးချက်နှင့်တူအချိန်မရွေအတံပေတွန်ရေးချက်နှင့်တူလဲလိန်ချိုးကသက္ခံယာမှတ်ပါစန္နမူလဲလိန်ချိုးကသက္ခံယာမှတ်ပါစန္နမူသင်မသင်လက်ချင်းချင်းတက်မြင့်မြတ်ပြေဝသူသင်မသင်လက်ချင်းချင်းတက်မြင့်မြတ်ပြေဝသူအဲ့တော့ဒါလေးကိုတပည့်တော်နည်းနည်းရှင်းပြအောင်မပေါ့မြတ်စွာဘုရားဟောခဲ့တဲ့တရားလေးဒါမှရှင်ဘုရားတို့လည်းဒီတပည့်တော်ပြောခဲ့တဲ့စကားကိုအမိတ်အာဏာကြောင့်လိုက်နာရတာတဲ့နှစ်သက်မြင်လို့ဆိုတာနဲ့မလုတ်တဲ့မလုတ်ထိုက်တာကိုမလုတ်ဘူးဆိုတဲ့မျက်မျက်နူနူသူတော်ကောင်းစိတ်နဲ့ရှောင်ကျင်နိုင်မှာဒီလိုမှမဟုတ်ဘူးအကြောင်းကျိုးမသိဘူးဆိုရင်ဆရာသမားကြောက်လို့မကြောက်ရတဲ့ချိန်ဒါမျိုးတွေကဖြစ်ပေါ်အောင်မှာဆရာသမားရှိလို့ဆရာသမားမရှိတဲ့နေရာရောက်ရင်ဒါမျိုးတွေကဖြစ်အောင်မှာအဲ့တော့ဒါလေးကိုဒီလိုပြောပြမယ်အဲ့တော့ပထမဆောင်မိုးလေးကကာလဒေတာပုဂ္ဂလနှိုင်းစမသိသူတဲ့စောစောကလို့ပေါ့တရင်ကျော်လာပြေနေဟာဖျားရှင်ပြီးတယ်မှာခေါ်ကြပြီးတော့မိခင်ကိုကျေးဇူးဆက်ပြီးတော့ပြန်ဆင်းလာတဲ့နေ့ငါတို့ဟာစီမိနဲ့ပူဇော်တယ်ဆိုတာဘုရားရှင်ရဲ့တပ္ပညုတဉာဏ်တော်ကြီးကိုအဘိဓမ္မာတွေကိုခေါ်ကြလာတဲ့ဘုရားရှင်ရဲ့တပ္ပညုတဉာဏ်တော်ကိုမှန်းပြီးတော့ပူဇော်ရမှာဒါမျိုးကာလာလေးတွေဒေတာလည်းသာသနာနေပင်မှာရောက်နေတယ်ပုဂ္ဂလအနေနဲ့လည်းပဲငါတို့ဟာလူသားမဟုတ်ဘူးဘုရားရှင်ရဲ့သားတော်လေးတွေကိုရင်လေးဖြစ်ပေမဲ့ရိုးရိုးကိုရင်လေးမဟုတ်ဘုရားရှင်ရဲ့သားတော်လေးတွေဖြစ်နေတယ်ဒါမျိုးလေးတွေနှိုင်းချိန်ပြီးတော့မသိတဲ့ပုဂ္ဂိုလ်ဟာတဲ့။ဘာနဲ့တူတယ်လဲမေး။အချိန်မရွေးအတန်ပေးတွန်ရေးချက်နဲ့တူတဲ့။အဲ့တော့အချိန်မရွေးတွန်တဲ့အချိန်တွန်တဲ့အချိန်မတွန်တဲ့အချိန်ကိုမသိတဲ့ ဒီဟင်းစက်ချက်နဲ့တူပါတယ်တဲ့ဒီဟင်းစက်ချက်ကဘာဖြစ်သွားတယ်လဲဆိုတော့လေလိန်ချိုးကသက်ခံရမှတ်ပါစံနမှုတဲ့နောက်ဆုံးတော့လေပင်လိန်ချိုးပြီးတော့အသက်ခံရတဲ့ဘဝရောက်သွားတယ်ဒါလေးကိုဒီလိုရှင်းပြမယ်ပေါ့ဒီလိုဒီဖျားရှင်ကိုတော်မြတ်လက်ထက်တုန်းကယန်းတစ်ပါးပေါ့တာဝတိမြို့သားတယောက်ယန်းပြူလာခဲ့တယ်ဒါမှမဟုတ်တော်တော်ကိုအလိုက်မသိတဲ့ပုဂ္ဂိုလ်တဲ့ဘယ်လိုပုဂ္ဂိုလ်မျိုးလဲမသိတတ်ဘူးပေါ့ဘာတွေမသိလို့ဆိုရင်သုခနာ၃ချက်ကိုမသိတာပေါ့ဘာတွေမသိလဲအဲ့တော့ယဟန်တော်ပြုလာတဲ့ကာလတေသပုဂ္ဂလကိုနှိုင်းချင့်ပြီးတော့မသိဘူးပေါ့ဒါဆိုရင်ပုဂ္ဂိုလ်၄မျိုးထဲမှာဘယ်ထဲပါသွားနိုင်လဲမိုင်မဲတဲ့ပုဂ္ဂိုလ်ပေါ့အဲ့တော့ဒီပုဂ္ဂိုလ်ကဘာမှမသိဒီချိန်ကဝကြည်ဝင်ငယ်ပြုရမယ့်ချိန်တပြက်စီလဲရမယ့်ချိန်နောက်ပြီးတော့ကျောင်းထဲမှာတောက်ရည်ဝဖြစ်ရမယ့်ချိန်စသဖြင့်သင်္ကန်းလျှော်ရမယ့်ချိန်ရေချိုရမယ့်ချိန်ဒါမျိုးတွေမသိဘူးဝကြည်ဝင်ငယ်ကိုမသိဘူးတဲ့ဘာကိုမသိဘူးလဲမိမိကျင့်သုံးရမယ့်သိက္ခာတွေကိုလည်းနားမလည်ဘူးတဲ့နောက်ပြီးတော့သူဟာဒီချိန်ဟာဆရာသမားထံစာသင်ယူရမယ့်ချိန်ဒီချိန်ကစာကိုလွတ်ပြန်ရမယ့်ချိန်ဒါမျိုးလည်းပဲနားမလည်ဘူးတဲ့အဲ့တော့ဘာလုပ်တယ်လဲဆိုတော့သူကပထမယံလို့ခေါ်တဲ့ညနေ6နာရီကနေပြီးတော့သူကအိပ်ပျော်နေရနေနိုးလာတယ်ညနေ6နာရီကနေ10နာရီထိစာတွေထကြက်ချင်းကြက်ပြန်ရောတဲ့တခါမေဇိမယံလို့ခေါ်တဲ့10နာရီကနေပြီးတော့မနက်2နာရီအထိပေါ့ဒီချိန်မှာနိုးလာပြန်လည်းပဲအော်ကြီးဟစ်ကျဲနဲ့စာရီကြက်ပြန်ရောတဲ့တခါတရံစာရီပြန်လို့ပြန်တဲ့နော်ဒီယဟန်ရဲ့တဘာဝနောက်ပြီးတော့တခါတရံကျတော့အိတ်ပြောသွားတဲ့အခါပစ္စည်းမယံရောက်တယ်မနက်2နာရီကနေပြီးတော့6နာရီအထိအော်ကြီးဟစ်ကျဲနဲ့အော်ရင်အော်ပြန်ရောတဲ့အဲ့တော့ဒီပုဂ္ဂိုလ်ဟာအချိန်ကာလဒေတာကိုမသိတဲ့ပုဂ္ဂိုလ်လားသိတဲ့ပုဂ္ဂိုလ်လားအဲ့တော့ဘာဖြစ်လဲဆိုတော့ကျန်တဲ့ယဟန်နေအိတ်လို့မရတော့ဘူးတဲ့ဘာလို့လို့မရတော့ဘူးလဲအဲ့တော့သူကြည့်နော်နိုးတဲ့ချိန်မှာထပြီးတော့စာကြက်တာပဲနိုးတဲ့ချိန်မှာဘာလို့လဲစာကြက်တာပဲအဲ့တော့အလိုက်သိတဲ့ပုဂ္ဂိုလ်ဟုတ်သေးလားဒါတပည့်တော်တို့လည်းတွေ့ဘူးတာပဲတပည့်တော်တောင်မြုပ်ခန္ဓာယုံမှာနေတော့တခါတရံမှာဆိုရင်တချို့တန်ဃာတွေကငါစာကြက်တာပဲဆိုပြီးတော့နားတဲ့ချိန်ပေါ့နော်နေ12နာရီဒီဆွန်စားပြီးတဲ့ချိန်ကနေ12နာရီခွဲထိတောင်မြုပ်ခန္ဓာယုံမှာနားကြတယ်ဒီမှာလည်းပဲ10နာရီထိမနာဘူးလားနားသလားဒီချိန်မှာအားလုံးတန်ခါတွေကနားယူနေကြတယ်မနက်မှာစာသင်စာချလုပ်တယ်နေ့လယ်မှာပင်ပန်းတော့ခဏနားယူတယ်နားယူတဲ့အခါမှာဘာလုပ်တယ်လဲမင်းစကားတပြောပြောနေမယ်စာရီအောကျက်မယ်ငါစာကြက်တာပဲဆိုပြီးတော့မသိဘူးဒါမျိုးကအချိန်ကာလဒေသကိုမသိတဲ့ပုဂ္ဂိုလ်ဘာလို့မသိတဲ့ပုဂ္ဂိုလ်လဲပဝန်းကျင်နေနဲ့သူကိုယ်သူနေနဲ့တော့ငါစာကြိုးစားနေတာပဲလို့ယူဆမယ်သို့တော့မိုက်မဲတဲ့ပုဂ္ဂိုလ်လားမြင့်မြတ်ပြေဝတဲ့ပုဂ္ဂိုလ်လားဒါမြတ်စွာဘုရားဟောထားတာနော်ခုလည်းပဲဒီသာဝတိသာယဟန်ကဒီပုံစံမျိုးလုပ်တယ်အဲ့တော့ယဟန်တော်ကြီးရဲ့သူတော်ကောင်းကြီးရှားတဲ့နေတော့ခုနလိုပေါ့ဟင်းစက်ချက်လို့တော့သူလဲလိန်ပြီးတော့အချို့အသက်မခံရအောင်ဒါပေမဲ့လို့သူတော်ကောင်းကြီးစိတ်ညစ်ကြတယ်ဘယ်သူတွေစိတ်ညစ်ကြလဲတပည့်တော်တနေ့ရတဲ့ရှင်ဘုရားတို့ကိုပြောခဲ့ပြီပဲအော်ရေချိုးတဲ့အချိန်မှာချိုးပါဒါပေမဲ့လို့တန်ဃာတွေနားယူတဲ့အချိန်မှာဆွန့်ပြင်းတဲ့တန်ဃာတွေကလည်းငါတို့ဆွန့်ပြင်းတာပဲဆိုပြီးတော့စကားတွေပြောပြောနဲ့သူများတွေနားယူတဲ့အချိန်မှာအော်ကြီးဟဲ့ကြဲပြောတင်သလားမပြောတင်ဘူးလားတခါဝေယဝိဇ္ဇလုပ်တဲ့တန်ဃာတွေကလည်းပဲတန်ဃာအများရဲ့ဒီလက်တုပ်ပွားလေးတွေကိုလျှော်တာကုသိုလ်ယူတာတိတ်ပြီးတော့ကျေနပ်ပါတယ်တပည့်တော်စိတ်ထဲကသာဓုခေါ်ပါတယ်သို့တော့သူများကျိန်းနေတဲ့အချိန်မှာတွားပြီးတော့စူးစူးညံညံနဲ့လျှော်တာတင့်တော်ပါမလားမတင့်တော်ဘူးလားဒါကြောင့်တပည့်တော်ကအားလုံးကိုနာယကတွေစာချအကြီးကြီးတွေနာယကတွေကိုခွင့်တောင်းပြီးတော့တစ်ချက်ကနေပြီးတော့နှစ်နာရီတိစသည်ဖြင့်သတ်မှတ်ပေးထားတယ်ဒါလေးတွေကိုရှင်ဖျားတို့အနေနဲ့လိုက်နာပေးပါဒါဘာဖြစ်လို့ပြောနေရတာလဲဆိုတော့ဘာဘယ်လိုပုဂ္ဂိုလ်မဖြစ်စေခြင်းလို့လဲဘယ်လိုပုဂ္ဂိုလ်ဖြစ်စေခြင်းလို့လဲဒါလေးတွေသင်ပြအခုဒီတာဝတိမြို့ကမြတ်စွာဘုရားလက်ထက်ကယဟန်လေဒီတိုင်းပဲအလိုက်ကိုမသိတာဘာမှဒီဟာစာကြက်ချိန်လားဒါဟာစာပြန်ချိန်လားဒါဟာဝကြည်ဝငယ်လုတ်တဲ့ချိန်လားဒီမှာလည်းပဲရှိတာပဲဟိုတော့ကဒီလိုတို့ညနေ9နာရီထိုးပြီးဝေယဝိဇ္ဇလုတ်ပြီးဆိုရင်တချို့ကိုရော်တွေကမိဘတွေနဲ့ထိုင်ပြီးတော့သူများဘေးမှာတပြက်စီလဲနေသူတို့ကအခန်းသားထိုင်ပြီးတော့စကားပြောဧခန္ဓာတွေမရှိခဲ့ဘူးလားရှိခဲ့သလားတချို့ပုဂ္ဂိုလ်တွေကြတော့သူများဝေယဝိဇ္ဇလုံနေတယ်သူတို့ကစာအုပ်ကြီးကိုင်းပြီးတော့စာဖတ်နေတာမရှိဘူးလားရှိခဲ့သလား ဒီပုဂ္ဂိုလ်တွေဒီတန်ခါတွေကမိုင်မဲတဲ့သူလားမြင့်မြတ်ပြေဝတဲ့သူလားဘယ်သုံးချက်ကိုနားမလဲတာလဲဒါလေးတွေကတတိထားတဲ့အခုလဲမြတ်စွာဘုရားလက်ထက်ကဒီယန်းတစ်ပါးဒါမျိုးလို့တော့ယန်းတွေကဩဒီကူတော့သာသနာတော်ကြီးယရနာထိုက်တဲ့သာသနာတော်ကြီးမှာနေပြီးတော့ဒါမျိုးပြုမှုတွေပြုလိုက်တာအလုံးဒုက္ခရောက်ကြတယ်ဆိုပြီးမြတ်စွာဘုရားသွားလျှောက်တော့မြတ်စွာဘုရားကဒီယန်းဟာခုမှမဟုတ်ဘူးတဲ့ရှေးတုန်းကလည်းပဲဒီလိုပဲကြက်ဖြစ်တဲ့ဘဝမှာတွန်သင်တဲ့အချိန်မတွန်သင်တဲ့အချိန်ကိုနားမလဲခဲ့ဘူးဒီလိုနားမလဲတဲ့အတွက်အဲ့ဒီဘဝတုန်းကလည်းပဲလဲလိန်ပြီးတော့အသက်ခံခဲ့ရတယ်တဲ့ဘာလို့ပြီးတော့အသက်ခံခဲ့ရတယ်ကြက်ကိုလဲပင်လိန်ချိုးပြီးတော့အသက်ခံရတဲ့ဘဝရောက်ခဲ့တာဟာအလိုက်တိလို့လားအလိုက်မတိလို့လားဘယ်သုံးချက်ကိုနားမလဲလို့လဲအဲ့တော့မြတ်စွာဘုရားကိုယန်းတွေကပြောတော့မြတ်စွာဘုရားဆက်ပြီးတော့ဒီကြက်ရဲ့အတိတ်ဘဝကိုဟောတော်မူခဲ့တယ်ပေါ့ဘယ်လိုလဲဆိုတော့အတိတ်တုန်းကတဲ့ဗာရာဏသီမြို့မှာဗြဟ္မတမင်းကြီးအုပ်ချုပ်တဲ့အချိန်မှာဘုန်းကြီးတို့ဖျားလောင်းကဥဒိစ္စပုံနာမျိုးမှာဖြစ်တယ်ဘယ်မျိုးမှာဖြစ်လဲအဲ့တော့ဖျားလောင်းဆိုတာကဘဝတိုင်းဘဝတိုင်းမှာသူများတဲ့ထူးချွန်အောင်သန္တာတိပတိဝိရိယတိပတိတက်လေရှိတော့အဲ့ဒီဘဝမှာလည်းပဲအတက်ပညာတွေကိုသင်ယူလိုက်တာပါရဂူမြောက်သွားတယ်။ဘာမြောက်သွားလဲ။အဲ့တော့ तू ကလူလင်၅ရာကိုမွေးပြီးတော့ဒိတာပါမောက္ခခုခေတ်လို့ဆိုရင်တက္ကသိုလ်ရဲ့ပါမောက္ခချုပ်ကြီးအနေနဲ့စီမံခန့်ခွဲပြီးတော့ပညာတွေသင်ပေးတာ။ကျောင်းသားလူလင်တွေကဘယ်လောက်ရှိလဲ ?5 ရာရှိတယ်။အဲ့တော့သူတို့လူလင်တွေကလည်းပဲသူတို့ပညာကြိုးစားတဲ့အခါမှာထောက်ကူပြုအောင်လို့ဆိုအဲ့ဒီခေတ်ကနာယီမရှိတော့နှိုးဆက်ရှိပါမလား။နှိုးဆက်မရှိတော့ကြက်တကောင်မွေးထားတယ်။ဒီကြက်ကလေးကတိတ်ပြီးတော့အချိန်မှန်တယ်တွန်းတင်တဲ့အချိန်မှာတွန်းတယ်အဲ့တော့ကြက်တွန်းတန်ကြရင်ဒီအချိန်မှာတွန်းတာဒါဘယ်ချိန်ရောက်ပြီဒါဆိုရင်ဘယ်ချိန်ရောက်ပြီဘယ်ချိန်မှာထပြီးတော့စာကြက်လို့ရှိရင်ဘလို့ဖြစ်မယ်ဆိုပြီးဒီတက္ကသိုလ်ကျောင်းသားတွေကနားလဲကြတယ်အဲ့တော့နိုင်မရှိတော့ဘသူ့ကိုအားကိုးနေရလဲကြက်တွန်းတန်ကိုအားကိုးရတယ်ဘာကိုအားကိုးရလဲအဲ့တော့တနေ့တော့ဒီကြက်ကလေးကဆုံးပါပြီးတော့သေသွားတော့တက္ကသိုလ်ကျောင်းသားတွေဒုက္ခရောက်ရောဒါနဲ့ကြက်ရှာပုံတော်ဖွင့်တော့တက္ကသိုလ်ကျောင်းသားတယောက်ကတုတ်တန်တွေရဲ့တော်ကြီးတစ်ခုထဲမှာထင်းခွေရင်းနဲ့ဘာသွားတွေ့တယ်ဆိုတော့ကြက်တကောင်သွားတွေ့တယ်။ဘယ်တော်ကြီးထဲမှာလဲ?တုတ်တန်တွေရဲ့တော်ထဲမှာဘယ်တော်ထဲလဲ?အဲ့တော့တုတ်တန်တွေရဲ့တော်ထဲမှာသွားတွေ့တော့ဒီကြက်ဟာတိတ်ပြီးတော့စီကန်းရှိပုံတော့မရဘူးပေါ့။အဲ့တော့ဒီကြက်ကလေးယူလာပြီးတော့လှောင်ချိုင်လေးထဲထည့်ထားတယ်။ဒါပေမဲ့ဒီကြက်ကတခါတရံတွန်လိုက်တာတကောင်ကျော်တဲ့အချိန်နဲ့တွန်ရင်တွန်လိုက်တာပဲ။တခါတည်းရင်သကောင်ကြော်တဲ့ချိန်မတွန်မင်းနဲ့အာယုံတက်တဲ့ချိန်လည်းတွန်လင်တွန်လိုက်တာပဲတခါတည်းရင်အာယုံတက်ချက်တချိန်မတွန်မင်းနဲ့လင်းအားကြီးတဲ့ချိန်မှာတွန်ရင်တွန်လိုက်တာအဲ့တော့တွန်သင်းတဲ့ချိန်မတွန်သင်းတဲ့ချိန်သူ့မှာစီကံရှိသေးလားရှိပါအဲ့တော့ကျောင်းသားတွေရဲ့အရင်ကြက်တွန်တန်ကိုမှတ်ထားတာဆိုတော့ကြက်တွန်လိုက်ပြီဆိုရင်ဘယ်ချိန်မှာထားရမယ်ဆိုထားပြီးတော့သူတို့စာကြိုးစားကြတယ်ပေါ့တခါတည်းရင်မှသကောင်ကြော်တဲ့ချိန်လောက်မှာတွန်လိုက်ပြီဆိုရင်ကျောင်းသားတွေရဲ့ဂမန်ကနန်းနဲ့ထားပြီးတော့စာကြက်ကြဒါ ਈ မလို့အာယုံမတက်သေးဘူးအိမ်ငိုက်လာတယ်ကြက်ပြီးသားတွေစားတွေပြန်ပြီးတော့ပျောက်သွားပြန်ရောကြက်ပြီးသားစားတွေဘာဖြစ်သွားလဲပျောက်သွားတခါတည်းရင်ကြတော့လေလင်းအားကြီးမှအာယုံတက်မှတွန်လိုက်တဲ့အခါအိယာထာနောက်ကျလို့စားကြက်ချင်းမရှိသားနဲ့နောက်ဆုံးတော့သူတို့ဟာဒီကြက်ကိုအမိပြုတ်ပြီးတော့ငါတို့ပညာပြေဝဖို့တော့မလွယ်ဘူးဆိုပြီးတော့ဒီเจ้าသားတွေကစိတ်တူရဲပြီးတော့ဒီကြက်ကိုလဲလိန်ပြီးတော့ဘာလုပ်ပစ်လိုက်တယ်လဲတတ်ပစ်လိုက်တယ်ဒါကိုမြတ်စွာဘုရားကခေါ်ကြတော်မူခဲ့တာအဲ့တော့ဘလို့ဟောလဲဆိုတော့အမတာပိတရတန်ဝတော်အနာစေရကုလေဝတံနာယံကာလံအကံလံဝါအဘိဇာနာတိကုကုတော်တဲ့ကဲတတိယဇင်းနေရာတော့အလုံးရမှာပါဆိုကြည့်လိုက်သမားအဲ့တော့ဘာလဲဆိုတော့အမတာပိတရတန်ဝတော်တဲ့မိဘတို့အထံမှာမကြီးပွားခဲ့ရသောတနည်းအားဖြင့်မိကောင်းဖခင်တွေရဲ့အဆုံးအမနဲ့ကင်းကွာပြီးတော့ကြီးပွားလာခဲ့သောအာစေရကုလေဆရာသမားကောင်းရဲ့အိမ်ဆရာသမားကောင်းရဲ့ကျောင်း၌နဝတံမနေခဲ့ဘူးသောအယံကုတ်ကုတော်တပြည့်တို့ဆရာသမားတွေကတော့ဤဟင်းစကြက်တည်တဲ့ဘလို့ပေးလဲဟင်းစကြက်တည်ဆိုတော့ဘာလို့ဖို့ပဲတန်တဲ့ကြက်လဲဟင်းစားဖြစ်ဖို့ပဲချက်စားဖို့ပဲတန်တဲ့ကြက်လို့ဒီလိုပြောတာအယံကုတ်တော်ဤဟင်းစက်ချက်သည်ကာလံဝါတွန်တင်ရာချိန်ခါကို၎င်းအာကလံဝါမတွန်တင်ရာချိန်ခါကို၎င်းနာဇာနာတိ နာဘိဇာနာတိမတိတတ်တဲ့ဒီလိုမတိတတ်တဲ့အတွက်လေလိန်ပြီးတော့ပါလောက်ခံလဲရတယ်လေအဲ့တော့တပည့်တို့ဒါမြတ်စွာဘုရားဟောကြားခဲ့တာဘယ်သူဟောကြားခဲ့တာလဲကဲအာလုံးပြန်ဆိုကာလဒေတာပုဂ္ဂလနိုင်စမတိသူနှစ်ခေါက်ဆိုလိုက်နောက်တစ်ပုတ်လိုက်ဆိုလိုက်အချိန်မရွေးအချိန်မရွေးအတံပေးတွန်ရေးချက်နှင့်တူနှစ်ခေါက်ဆိုလိုက်အဲ့တော့ဒီလိုကာလဒေသပုဂ္ဂလမတိပဲနဲ့စာကြက်တဲ့အချိန်ဝကြီးဝငယ်လှုပ်တဲ့အချိန်ဆရာသမားပြုစုရမယ့်အချိန်ဩဝါဒနာယူရမယ့်အချိန်စွန့်စားရမယ့်အချိန်မတိပဲနဲ့ခိုးအိတ်တာဒါတွေဟာဘာကိုမတိတဲ့ပုဂ္ဂိုလ်တွေလဲကာလဒေသပုဂ္ဂလဒီ၃ချက်ကိုဘာဖြစ်တဲ့ပုဂ္ဂိုလ်တွေလဲမတိတော့ဒီပုဂ္ဂိုလ်2မျိုးထဲမှာခွဲရင်ဘယ်လိုပုဂ္ဂိုလ်အမျိုးသားလဲဒါကြောင့်မို့ဒီမှာရှင်ဘုရားတို့အနေနဲ့အာယုံစွန်းစားအိပ်ပျော်သွားလို့မလိုက်ဖြစ်ဘူးဆိုရင်ဆရာသမားတွေကိုကိုယ့်အကူလျှောက်ပါဒါဆိုရင်တပည့်တော်အပြစ်ကိုချိုတာပေးခဲ့တယ်ဒါဘာဖြစ်လို့လဲဆိုတော့စီကံကိုမျက်နှိုးတက်အောင်လို့အရှင်ဘုရားတို့ရိုးသားမှုတွေပေါ်လွင်အောင်လို့ဒါတပည့်တော်ကိုယ့်ကိုယ်ကိုဝန်ခံပြီးဆိုရင်အပြစ်ကိုတော်တော်ကိုလျှော့ပေါ်ပေးခဲ့တာနောက်ပြီးတော့စွန်းစားမလိုက်ဘူးဆိုရင်လည်းဒါတွေကစီကိပြက်ကံပြက်စွန်းစားတဲ့နေ့ချင်းမစားဘူးဆိုရင်မစားတဲ့နေ့ညနေတွေမှာမစားဖြစ်တော့ဘူးလားစားဖြစ်တော့သလားဒါပါကိုဘယ်သုံးချက်ကိုမသိတာလဲအဲ့တော့ဘာနဲ့တူတယ်လဲဆိုတော့အချိန်မရွေးအတန်ပေးပြီးတော့တွန်နေတဲ့ကြက်နဲ့တူတယ်တဲ့စောစောကဟင်းဆက်ချက်ကြီးနဲ့တူတာပေါ့ဘာနဲ့တူတယ်လဲသူကအချိန်မရွေးဘာလုပ်တတ်တယ်လဲတွန်နေတာပဲအဲ့တော့ចောင်းသားတွေဒုက္ခမရောက်ဘူးလားရောက်တယ်လားခုလည်းပဲတပည့်တို့ဒီစီကံမလိုက်နာတဲ့တပည့်တွေတပားတလီမြန်ရှိလာရင်ဆရာသမားတွေဒုက္ခမရောက်ဘူးလားပဝန်းကျင်ဒုက္ခမရောက်ဘူးလားပဝန်းကျင်မှာလည်းပဲသူ့ကိုအကြောင်းပြုပြီးတော့အကုသိုလ်တွေမဖြစ်နိုင်ဘူးလားဖြစ်နိုင်သလားဖျားရှင်ရဲ့စီကံကြောင်းတက်ရဲ့စီကံရောမပြည့်စည်နိုင်ဘူးလားပြည့်စည်နိုင်သလားဒီလိုပဲဒီကျက်ဟင်းဆက်ကျက်ကိုအကြောင်းပြုပြီးတော့တက္ကသိုလ်ကျောင်းသားတွေဒုက္ခရောက်ခဲ့ကြသလိုပဲအဲ့တော့ဒီလိုကာလတေသပုဂ္ဂလမတိတဲ့ပုဂ္ဂိုလ်တွေပါလာပြီဆိုရင်ဒီလိုတို့တန်ခါအာလုံဆရာသမားတွေရဲ့စကိုရင်လေးအစုံအာလုံဒုက္ခမရောက်ဘူးလားရောက်မလားတဂရမတွေလည်းပဲဆုံလောင်းတဲ့အချိန်မှာတချို့တန်ဃာတွေကအိတ်နေမယ်ဆိုရင်တဂရမတွေလည်းပဲစိတ်မထိခိုက်ဘူးလားထိခိုက်မလားတန်ဃာကပြောတော့300ရှိတယ်ပြောတယ်ဆုံးဖုံးပြီးတော့200လောက်တရားကဘာလုပ်နေတယ်လဲဒါမျိုးတွေဖြစ်လာရင်သူတို့ရဲ့တန်တန်မှာကုသိုလ်ဖြစ်မလားအကုသိုလ်ဖြစ်မလားအဲ့ဒီတဂရမတွေနှလုံးသားမှာဖြစ်တဲ့အကုသိုလ်ဟာမိမိကြောင့်ဖြစ်တယ်ဆိုရင်ကိုယ်လည်းပဲအပြစ်မကြီးဘူးလားကြီးသလားဒါကြောင့်မို့ဒီလိုပုံကူမျိုးကာလထေတာပုဂ္ဂလကိုမသိပါဘူးဆိုရင်ဗာကြက်ကြီးနဲ့တူတယ်လေကဲပြန်စို့အချိန်မရွေးအတံပေးတွန်ရေးကျက်နဲ့တူနှစ်ခေါက်ဆိုလိုက်ကဲနောက်တစ်ပိုင်းလိုက်စုလေလိန်ချိုးကာသက္ခဏယာမပါစံနမူဆိုလိုက်အဲ့တော့ကြက်ဟာဟင်းစက်ကြီးကလဲလိန်ပြီးတော့ချိုးပြီးတော့ဘာလောက်ခံရလဲ။အဲ့တော့မိမိတို့လည်းပဲဒီလိုလိုက်မသိတဲ့ပုံကဒီเจ้าမှာလည်းရှိဘူးမှာပဲရှင်ဖျားတို့တတိထားကြည့်ဟိုတုန်းကရှိခဲ့ဘူးတဲ့သူများဘုံမှာလိုက်မသိသူများစာကြက်တာလိုက်စကားပြောစွန်စားချိန်ထားမစားမေးလို့ရှင်လိန်ညာနောက်ဆုံးတော့ဒီလိုပုံကဒီရဲ့เจ้าကလည်းခွာသွားရတယ်အခြားနေရာရောက်လဲပြဿနာမျိုးစုံတက်တယ်နော် နောက်ဆုံးတော့ကုသိုလ်စိတ်တွေစိတ်သုံးသွားပြီးအကုသိုလ်ဖြစ်ပါတယ်ဆိုရင်ဒါအသက်ခံလိုက်ရတာပဲ။ဘာလောက်ခံလိုက်ရတာလဲ။သူတော်ကောင်းတွေကြားထဲမှာမနေနိုင်ဘူးဆိုရင်ဒါဘာလောက်ခံလိုက်ရတာလဲ။ဒါလေးရဲ့တတိထားတဲ့ဒါကြောင့်အလုံးထက်ဆိုလိုက်သင်မသင်လက်ချင်းချင်းတက်မြင့်မြတ်ပြေဝသူကဲဆိုလိုက်ဒါကြောင့်မို့ရှင်ဘုရားတို့ ਨੇ ဘယ်သုံးချက်ကိုသင်မသင်ချင်းချင်ရမှာလဲ။အဲ့တော့ငါတို့ဒီချိန်ဟာမြတ်စွာဘုရားကိုပူဇော်ရမယ့်အချိန်ဟေလာဝါလာနဲ့ပျော်ပါရမယ့်အချိန်မဟုတ်ဘူး။ဘုန်းကြီးတို့ဒီသာသနာနယ်မြေမှာလာပြီးတော့တောင်းချမ်းနေတဲ့လူပုဂ္ဂိုလ်တွေလည်းဒါတွေကသာသနာနယ်မြေဒီဒေသဟာသာသနာနယ်မြေဖြစ်နေတယ်။ငြိမ်းချမ်းတဲ့နယ်မြေဖြစ်နေတယ်။ဒါမျိုးတွေလှုပ်တဲ့မလှုပ်တဲ့ငါတို့မိဘဟာဒါမျိုးပျော်ရွှင်နဲ့မလှုပ်ခဲ့ဘူး။ငါတို့လက်ထက်ကြမှာဒီစည်းကမ်းတွေဖောက်ဖျက်တဲ့မဖျက်တဲ့ဒါမျိုးလေးတွေကလူတွေလည်းပဲမချင်းချင်းတင်မူလားချင်းချင်းတင်သလားဒါကြောင့်ရှင်ဘုရားတို့အနေနဲ့ကာလကိုချင်းချင်းလိုက်ရင်လေဒါမြတ်စွာဘုရားကိုပူဇော်ရမယ့်အချိန်ပါချိန်လေဒေတာကိုကြည့်လို့ရှိရင်လည်းပဲဖျားရှင်ရဲ့တပိတာဝကတွေစုဝေးနေထိုင်တဲ့ငြိမ်းချမ်းနေမြေငြိမ်းချမ်းတဲ့သာသနာနေမြေဒေတာကလည်းဘလို့နေမြေလေပူလောင်တဲ့လူတွေရဲ့ဒေသနယ်မြေမဟုတ်ဘူးပုဂ္ဂိုလ်အနေနဲ့ကြည့်ရင်လေဖះရှင်ရဲ့သားတော်တွေတဲ့ပုဂ္ဂိုလ်အနေနဲ့ကြည့်ရင်လေအဲ့တော့တပည့်တော်တို့ရဲ့နောင်တော့နောင်တော်ကြီးတွေဖြစ်ခဲ့တဲ့ရဟန္တာရှင်မြတ်ကြီးတွေတောင်မြို့မာကနုံဆရာတော်ဖះရဲ့တပည့်ဖြစ်တော့တပည့်တော်တို့ရဲ့ရှေ့ဆက်ဆက်ကဆရာတော်တွေဟာငြိမ်းချမ်းခဲ့တဲ့ပုဂ္ဂိုလ်မြတ်တွေဖះရှင်ရဲ့သားတော်ပီတာခဲ့တဲ့ပုဂ္ဂိုလ်မြတ်တွေဒါကြောင့်ရှင်ဘုရားတို့အနေနဲ့ကာလဒေသပုဂ္ဂလကိုချင်းချင်းပြီးတော့ဖះရှင်ကိုအကောင်းဆုံးနည်းနဲ့ပူဇော်နိုင်ကြပါစေအာလုံးမြတ်စွာဘုရားကိုပူဇော်တဲ့အခါမှာကိုယ့်ကိုကြောင်းပြုပြီးတော့အာလုံးဆရာသမားဘုရားရှင်ကိုတော်မြတ်စတဲ့ဂျေဇုရှင်ကြီးရဲ့မျက်နှာကိုအိုမဲတုတ်တဲ့သဘောနဲ့မဖြစ်အောင်ကြိုးစားနိုင်ကြပါစေဒီလိုကာလတည်တဲ့ပုဂ္ဂလကိုချင်းချင်းပြီးတော့ကိုယ့်ကိုယ်ကိုထိန်ထိန်သိမ့်သိမ့်နဲ့မြင့်မြတ်ပြေဝတဲ့ပုဂ္ဂိုလ်တွေဖြစ်အောင်စီမီပူဇော်နိုင်ပြီးတော့သာသနာအာဇာနည်များဖြစ်နိုင်ကြပါစေကုန်တည်း